တမရောကနေဆွေးကျင်တင်ခံထားရပြီးတော့ထင်းထင်းခံထားရတဲ့NLD ပါတီရဲ့ဘူအောင်နိုင်ရေးအဖွဲ့ဝင်ဦးမျိုးရန်အောင်တင်းရဲ့အမှုတွေဦးရည်နီလန်ရခုခံကာကွယ်ဖို့ပြင်ဆင်ထားတဲ့ကြောင့် NLD
ကွန်မြူရန်အောင်တင်းရဲ့အမှုနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘက်ကတရားဥပဒေနဲ့အညီခုခံကာကွယ်သွားမှာဖြစ်တယ်လို့ပါတီဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဦးညံဝင်းကဗီအိုအေကိုခုလိုပြောပါတယ်။
ခုလိုင်းရဲ့ဆာမာရမန်ကျွန်းဝင်းနဲ့နားလည်းသက်သွေးဦးတွေကြားလို့ပြရတယ်။ဒါပေမဲ့ဘာဖြစ်ဖြစ်ရုံတင်လာတဲ့ခါကျရင်တော့ကျွန်တော်တို့ခုကကာကွယ်ဖို့ဥပဒေ
ကိုရန်ကုန်တိုင်းစစ်ဌာနချုပ်ကတပ်မတော်ရရှိဦးဆောင်တဲ့ရဲတပ်ဖွဲ့ကနေလာရောက်ပြီးဖမ်းဆီးခဲ့တာပါ။ကိုမျိုးရင်အောင်သိန်းကိုလက်ရှိထိန်းသိမ်းထားတဲ့အခြေအနေနဲ့ပတ်သက်လို့လှိုင်ရဲစခန်းကတာဝန်ရှိသူတဦးကနေ VOA ကိုအခုလိုပြောပါတယ
်။လှိုင်ရဲစခန်းရှုံမှာပဲရမန်ယူပြီးရှုပ်ထားတယ်။၄ရက်ပေါ့၄ရက်ရှိပြီပေါ့ဒီနေ့မနက်နဲ့ဆိုသူယုံချင်းက၉ရက်နေ့
ပြီးခဲ့တဲ့လာဇန်ပိုင်းကရခိုင်ပြည်နယ်မောင်းတောမြို့နယ်မှာရှိတဲ့နယ်ဆက်လုံခြုံရေးကင်းစခန်း၃ခုအကြမ်းဖက်တိုက်ခိုက်ခံရပြီးလုံခြုံရေးတပ်ဖွဲ့ဝင်၉ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့တာဝန်အရှိဆုံးပုဂ္ဂိုလ်ဟာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဖြစ်ပြီးတာဝန်ကနေနှုတ်ထွက်ပေးဖို့ကိုမျိုးရန်အောင်သိန်းကသူ့ရဲ့ Facebook စာမျက်နှာမှာဝေဖန်ရေးသားခဲ့ပါတယ်ဒီရေးသားချက်အပေါ်မှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအတရေပြက်စီပြီးထိခိုက်ညစ်နာစေတဲ့အတွက်ဆက်သွယ်ရေးဥပဒေပုံမှ66ကားကြီးနဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ဒုဗိုလ်မှူးကြီးလင်းထွန်းကတရားလိုပြုလုပ်ပြီးလှိုင်ရဲစခန်းမှာအောက်တိုဘာလ31ရက်နေ့ကအမှုဖွင့်တိုင်ကြားခဲ့တာဖြစ်တယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြခဲ့ပါတယ်။ဆက်သွယ်ရေးပုံမှ66ကားကြီးဟာနိုင်ငံသားတဦးရဲ့လွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်ထားတာဖြစ်ပြီးဒီမိုကရေစီစံနှုန်းစံထားနဲ့မကိုက်ညီဘူးလို့နိုဝင်ဘာလ၄ရက်နေ့ကလှိုင်မြို့နယ်တရားရုံးမှာလာရောက်ပြီးယမန်ယူချင်းအတွင်းကိုမျိုးရန်အောင်သိန်းကသတင်းထောက်တွေကိုအခုလိုပြောသွားပါတယ
်။နိုင်ငံသားတယောက်ရဲ့လွတ်လပ်စွာပြောဆိုပေါ်ပြန်နေပေါ့။ဒါကဒီမိုကရေစီမှာရေးချီဆိုတဲ့နိုင်ငံဆိုတဲ့မြန်မာနိုင်ငံကိုစစ်မဲ့ဒီမိုကရေစီနောက်မှာရောက်စေချင်တယ်ဆိုလို့ရှိရင်ဒီခုမျိုးကိုနိုင်ငံသားတွေကိုပြရမယ်။တော့ဒါအရန်ရေးကြည့်ပါလေ
။ဟုတ်ပါတော့ခဏလေးပါဗျ
ာ။ဘလို့ပဲဘလို့ချင်းနေဖြစ်ဖြစ်နိုင်ငံသားတယောက်ကသူဆန္ဒပေါ်တော့ဝင်ရှိရမယ်သူပြောပိုင်ဝင်ရှိရမယ်နော်သူမြင်တာကိုသူရှိတော့သူမြင်တဲ့ချက်တော့လည်းပြောပိုင်ဝင်ရှိရမယ်နော်ဒါဒီမိုကရေစီအခြေခံအရန်အခြေခံကြတဲ့စံနှုန်းပဲဖြစ်တယ်လို့ကျွန်တော်မြင်တယ
်ပုံမှ66ဂါကြီးဆိုတာကတော့ဤသူမဆိုးဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြုပြီးတော့ပုဂ္ဂိုလ်တဦးကို6လန့်တောင်းယူတာအနိုင်ထက်ပြူတာမတရားတားဆီးကန့်ကွက်တာအတရေဖြတ်တာနှောက်ယှက်တာမလျော်ဩဇာတုံးတာဒါမှမဟုတ်ချင်းချောက်ချင်းပြုမယ်ဆိုရင်အဲ့ဒီသူကို၃နှစ်ထက်မပိုတဲ့ထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေဒဏ်ရလုံးဖြစ်စေချမှတ်စေရမယ်လို့ကြေညာထားပါတယ်ရှင်